အမေရိကန်ပြည်ထောင်စုကနာမည်ကျော်နယူးယောက်ဖီလ်ဟာမိုနစ်ဒေဂီတာတန်ဆောင်တီးဝိုင်းဟာအခုမြောက်ကိုရီးယားနိုင်ငံကပျုံယမ်းမြို့တော်မှာရောက်နေပါတယ်။ဒါဟာကွန်မြူနစ်နိုင်ငံမှာအမေရိကန်ဂီတာအဖွဲ့တစ်ဖွဲ့အနေနဲ့ပထမဆုံးဖျော်ဖြေတင်ဆက်ခွင့်ရတာပါ။ဒါကြောင့်တကဘာလုံးကအာယုံဆိုင်လာကြတဲ့အပြင်ဒီဒေဂီတာအဖွဲ့ကိုဖျော်ဖြေခွင့်ပေးလိုက်တာဟာကဘာပေါ်မှာအထူးကြံဖြစ်နေတဲ့ဆင်းရဲဆုံးနိုင်ငံနဲ့ဆက်သွယ်ဖို့လမ်းစာကလေးတစ်ခုပွင့်သွားတာတမျိုးဖြစ်အများကမြင်ကြပါတယ်လို့ဆိုးမျိုးကလည်း VOA သတင်းတော်ကတ်အချင်းကပြောပါတယ်။ဒီနယူးယောက်ဒေဂီတာအဖွဲ့ရဲ့ပြုံရန်ကဖျော်ဖြေတင်ဆက်မှုတွေထဲမှာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားတခြင်းကိုပါကြားရပါတယ်။ဒါဟာအမေရိကန်နိုင်ငံကိုရန်လိုတဲ့နိုင်ငံတစ်နိုင်ငံအဖြစ်နဲ့အမြဲတမ်းဝါဒဖြန့်နေရှိတဲ့မြောက်ကိုရီးယားအစိုးရကပထမဆုံးတီးဆိုခွင့်ပြုတာဖြစ်ပါတယ်။ဒီနယူးယောက်ဂီတာတန်ဆောင်တီးဝိုင်းတဲ့ကတရော့သမားတယောက်ဖြစ်တဲ့ကွန်ဆူဟွန်ကတောင်ကိုရီးယားနိုင်ငံရဲ့ဆိုးဇာတိဖြစ်ပါတယ်။အခုတေဂီတာဖျော်ဖြေပွဲနဲ့ပတ်သက်ပြီးသူ့အနေနဲ့စိတ်လှုပ်ရှားရတဲ့အပြင်တွေ့ကြုံရမှာ၄အတွက်နည်းနည်းတော့စိုးရင်ပူပန်နေရပါတယ်လို့သူတို့တီးဝိုင်းရဲ့ကွန်ပျူတာဝက်ဘ်ဆိုက်စာမျက်နှာမှာသူကအခုလိုမှတ်ချက်ပေးခဲ့ပါတယ်။
It is an exciting opportunity to see a place where very few people have gone, I think.
ဒီနေရာကိုရောက်ဖူးတဲ့သူကနည်းနည်းကလေးပဲရှိတာမို့ဒီလိုနေရာကိုတွေ့မြင်ရမယ်အရေးဟာတကယ့်ကိုစိတ်လှုပ်ရှားစရာအခွင့်အလမ်းတစ်ခုလို့ကျွန်မထင်ပါတယ်။ယဉ်ကျေးမှုရဲ့တန်တမန်လို့ခေါ်ရမယ်အမှုပညာရှင်တယောက်အနေနဲ့ဘယ်နေရာကိုသွားရတယ်ဆိုတာထက်ဘာလုပ်ရတယ်ဆိုတာကကျွန်မတို့အတွက်သိက္ခာအရေးကြီးပါတယ်လို့ကွန်ဆူဟွန်ကပြောတာပါ။အခုလိုကမ္ဘာပေါ်ကအထူးကြံအဆန်းဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့မြောက်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံရဲ့အကြီးဆုံးယဉ်ကျေးမှုအဖွဲ့တစ်ဖွဲ့တွားရောက်တာမို့ဒီဖျော်ဖြေပွဲဟာသတင်းလောကကိုအကြီးကျယ်စိတ်ဝင်စားလာစေတာပါ။ဂီတာဝိုင်းတော်သားတရားကျော်နဲ့အတူသတင်းတောက်အများအပြားဒီဂီတာဖျော်ဖြေပွဲကိုတွားကြပါတယ်။မြောက်ကိုရီးယားအာဏာပိုင်တွေဟာသူတို့ခွင့်ပြုမိတ်မရဘဲနဲ့တေးဂီတာထုတ်လွှင့်မှုကိုတားမြစ်လေရှိပါတယ်။ဒါကြောင့်အနောက်နိုင်ငံတွေရဲ့မဟာဂီတာတွေဖြစ်တဲ့ Jazz တို့ Rock တို့လိုဂီတာတွေကိုကြားရလိမ့်မရှိပါဘူး။တကယ်လို့မိသားစုတစုမှတယောက်ယောက်ကကိုရီးယားမှာရေပန်းတောင်ကိုရီးယားဘက်မှာရေပန်းစားနေတဲ့တချင်းတပုတ်ကိုညှီးမိတယ်ဆိုရင်အဲ့ဒီတမိသားစုလုံးကိုထောင်ထဲပို့လို့ရှိပါတယ်လို့လူခွင့်ရလှုပ်ရှားသူတွေကပြောပါတယ်သူကြားနေရတဲ့ဆန်နီယာလက်တန်ရှင်ကတော့1996ခုနှစ်မှာတောင်ကိုရီးယားဘက်ကိုထွက်ပြေးခိုလွန်ခဲ့တဲ့မြောက်ကိုရီးယားဂီတပညာရှင်ကင်ချူဝမ်းပါသူကအခုနယူးယောက်တေဂီတအဖွဲ့ရဲ့ဖျော်ဖြေမှုမျိုးကိုသူ့အမိနိုင်ငံမှာလိုအပ်နေပါတယ်လို့ပြောပါတယ
်ဒီကိစ္စကလည်း교육을놓고는상당한반미교육을많이했었는데요그교육과는별도로
သူငယ်ငယ်တုန်းကမြောက်ကိုရီးယားကျောင်းသားဘဝနဲ့အမေရိကန်ဆန့်ကျင်ရေးကြွေးကြော်သံတွေကြားမှာကြီးပြင်းခဲ့ရတယ်လို့ပြောပါတယ်။ဒါကြောင့်အခုနယူးယောက်တေဂီတာအဖွဲ့ရဲ့ဖျော်ဖြေမှုတွေဟာအမေရိကန်နိုင်ငံကိုအသွင်ပုံစံအသစ်တစ်မျိုးနဲ့မြောက်ကိုရီးယားနိုင်ငံသားတွေရှုမြင်လာစေဖို့ရှိပါတယ်လို့သူကပြောတာပါ။တောင်ကိုရီးယားဘက်ကကြွမ်းကျင်သူတွေကတော့မြောက်ကိုရီးယားနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေပေမဲ့ကိုရီးယားနှစ်နိုင်ငံရဲ့ပထမဆုံးဆွေးနွေးပွဲကိုတက်ကြွ2000မှာကျင်းပပြီးကြတဲ့ကပြောင်းလဲမှုတွေအတော်များများတွေ့လာရတယ်လို့ပြောပါတယ်။ပြင်ပကမ္ဘာနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေလည်းနောက်ပိုင်းမှာမြောက်ကိုရီးယားနိုင်ငံတဲကိုပိုးပြီးဝင်လာတာတွေ့ရတယ်လို့ပြောပါတယ်။အခုလိုမျိုးဂီတဖျော်ဖြေပွဲတွေဟာတတိတခြားဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုလာတာဟာမြောက်ကိုရီးယားနိုင်ငံအတွက်လမ်းပွင့်စေတာတမျိုးပဲလို့အများကသုံးသပ်ကြပါတယ်။ဒါပေမဲ့အခုလိုဖျော်ဖြေပွဲလုပ်ဖို့ခွင့်ပေးခဲ့တာဟာနိုင်ငံတကာအတိုင်းဝိုင်းကိုဂလန်ကဆန်လုပ်နေတဲ့ကင်ဂျွန်အီးကိုမြောက်ကိုရီးယားခေါင်းဆောင်အဖြစ်နဲ့တရားဝင်သတ်မှတ်ရေးမှာအထောက်အကူဖြစ်စေတယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်ရှင်။